စစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းဖြိုခွဲတာကြောင့်ငင်းကြံခရင်တလုတ်ကျေးရအုပ်စုကထောင်ချီတဲ့ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးတော့စားနပ်ရိက္ခာ၊ဆေးဝါးနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။အခုနောက်ဆုံးစစ်တပ်ကအလုံးရင်းနဲ့ဖိနှိပ်ဖြိုခွင်းတာကြောင့်ကြွာလုံးကျွတ်နီးပါးထွက်ပြေးရတဲ့အခြေအနေထိဖြစ်လာရတာပါ။ဒီကြောင့်ပြည်စုံကိုကိုညံဝင်းအောင်ကဆက်သွယ်နှေးနှံထားပါတယ်
။မန္တလေးတိုင်းငင်းကြံခရိုင်တွေကတလုတ်ကျေးရအုပ်စုကိုအခုတော့စစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတပ်ဆွဲထားလိုက်ပြီဖြစ်တယ်လို့ထွက်ပြေးလာတဲ့ဒေသခံကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေစစ်တပ်အင်အားယာကနန်းနဲ့လာရောက်ဖြိုခွဲချိန်မှာအနီးနားမြင်းညံခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခုခံတိုက်ခိုက်ပြီးတာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တာပါ။နောက်ဆက်တွဲအဖြစ်တလုတ်ကျေးရွာအုပ်စုကိုမေလ22/23ဗုဒ္ဓကျာသာဝတီနေ့မှာစစ်တပ်ကအလုံးရင်းနဲ့ဝင်ရောက်စီးနှင်းလာကြောင်းနောက်ဆုံးမှရွာလုံးကျွန်းနီးပါးထွက်ပြေးရတဲ့အဖြစ်ကိုရောက်ခဲ့တယ်လို့ဒုံညွန်ရေးရမည်မခေါ်လို့တဲ့တလုတ်ဒေသခံတို့ဦးက VOA ကိုပြောပါလေ။ထွက်ပြေးလာရသူတွေထဲမှာအသက်ကြီးရွယ်တွေရောကလေးငယ်တွေပါတောင်းကနန်းကျော်ရှိပြီးရောက်ရအရက်ဒေသကဝိုင်းဝန်းကူညီတာတချို့ရှိပေမဲ့အခုတော့စားနပ်ရိက္ခာနဲ့စေဝါအရေးပေါ်ကူညီတွေလိုအပ်လာတယ်လို့တလုတ်ဒေသခံကရှင်းပြပါတယ်
။ဟောပါအင်ဂျီ1000ကျော်ရှိတဲ့ညီများဆိုရင်အကုန်လုံးတပ်ပေါင်းခွဲကျော်လောက်ရှိတယ်ပေါ့။ဘယ်လိုလဲရောက်ကြတာမှမဟုတ်ဘူး။မိန်းမသားရောပါပြီအကုန်လုံးထွက်ပြီးတိတ်ဆောင်နေတာ။ဒီပိုင်းကတိုက်ခိုက်နေပြီဆိုတော့ဘာမှဟိုပြင်ဆင်နေမရလိုက်ပေါ့ဗျာ။အဲ့လိုမျိုးဆိုတော့အဲဝိရကေကုတကူနဲ့အဲ့လိုရုံခေါ်ပြီးတော့ဒီလာကြအဆိုတော့လောလောဆယ်သာဒီတော်ကြီးတွေကတော့ဟိုခက်ခဲရှိတာပေါ့ဟိုစေဝါအစီအမီဟိုအားလည်းဒီကျွန်တော်မျိုးနဲ့အဲလိုမျိုးဖြစ်ဖြစ်ဒီတိုက်ပွဲမှာဟိုတန်ရန်ရဒီလေအရှိတဲ့ခါကျတော့အဲလိုအပ်တဲ့စေတီပါမှုခံယူဖို့ပေါ့နော်ဖြစ်နိုင်တဲ့နေရာတွေတော့အဲလိုမျိုးသူအဆက်အသွယ်တွေနဲ့အဲလိုပို့ထားကြရတာပေါ့အဲလိုမျိုးဆိုတော့ကျတော့စေဝါအစီအမီတွေပါဝင်လေသူတော့လိုပါလေ
အခုတော့အခုလိုထွက်ပြေးရတော့တဲ့အထိဖြစ်တာဆိုတော့စစ်တပ်ရဲ့ဝင်ရောက်စီးနှင်းမှုကဘယ်လောက်ထိပြင်းထန်လဲခင်ဗျ။
အခုလိုရသားတွေတောက်မခံနိုင်တဲ့အဆုံးကျွန်တော်အခုလိုထုတ်ပြေးလိုက်ရတယ်ပေါ့နော်ထုတ်ပြေးပြီးတော့သူတို့ရွာကိုပိုင်သိမ့်ပြီးတော့ဆက်ဆွဲဟိုပုံစီးနှင်းခွင့်ရပါဆိုတာငါအဲ့လိုမျိုးပေါ့ဒီရွာမှာအခွန်မေးထားပြီးတော့သူတို့ကအခုလိုပိုလိုကြောင့်ဒီတင်းဆောင်ရတယ်တင်းဆောင်ရတဲ့အခါမှာသူတို့စားပြီးအကုန်လုံးမောင်းဝင်ပြီးတော့အိမ်ကြီးထဲမှာတဏ္ဍာရီကိုအဲ့လိုပေါ်သက်တည်နေဖြုတ်ဆိုပြီးတော့အဲ့အိမ်ကြီးကိုဝင်ကျွန်တော်တို့ဒီအရာနဲ့ခြီးတဲ့အရင်းကြီးတွေရင်းပြီးထားတဲ့ပုံပစ္စည်းတွေအကုန်လုံးသူတို့ကားပေါ်တင်နောက်အခုဟောဆန်အိတ်ကြီးနောက်ပဲအိတ်ကြီးနောက်စပားတွေအကြည့်အဲ့လိုဟာတွေကိုအကုန်လုံးကားကိုကျင်းပြီးတော့မောင်းပြီးတော့ပဲနေကြဆိုကျွန်တော်ရွာလေးလောလောဆယ်အတိုင်းဒါတော့ကြော်ပြက်နီးပါးလောက်ဖြစ်
ဘာကြောင့်တလုတ်ကြီးပါအုပ်စုကမှာအခုလိုဖြိုခွင်းရတယ်လို့ထင်ပါမလဲ
ကျွန်တော်မြင်တာကတော့ကျွန်တော်တို့တောင်းခံတဲ့ဇာတိကိုကျန်တဲ့ဇာတိနဲ့ဟောပြအောင်ဆိုတာဆံပြနမူနာပေးပြီးတော့အဲ့လိုမျိုးဖြိုခွင်းတယ်လို့ပဲကျွန်တော်မြင်တာပေါ့နော်ဒါနဲ့သူလောလောဆယ်သူတို့လုံချင်တယ်လုံနေတဲ့အပေါ်မှာကျွန်တော်တို့ကဒီကြောက်စိတ်ဝင်ကြရအကြောင်းကတော့မရှိဘူးဟိုကျွန်တော်ခံထားတာသူတို့လက်အောက်ကျရင်အနာကပြောင်းဘဝတွေကပြီးသွားမှာလေအဲ့တော့ကျွန်တော်သူတို့လက်ကဘလို့မှအကြောင်းမခံနိုင်ဘူးဆိုတဲ့စိတ်နဲ့ရှေ့ဆက်တုံ့နိုင်မှုပဲကျွန်တော်တို့အားမွေးနေတဲ့တော့ပ
ါစစ်ကောင်စီတန်းတဲ့အကြံလန်တိုက်ခတ်မှုအတွင်းတလုတ်ဒေသခံအနည်းဆုံးလူငယ်6ဦးဖမ်းဆီးခံရပြီးငင်းကြံနီးပညာတက်ကတော်ကတောင်းသာကိုစဉ်ကိုထွန်းတည်ဆုံသွားရပါတယ်ပြစ်ခတ်မှုအတွင်းစစ်တပ်ဘက်ကအကြမ်းဆုံးတချို့ရှိတယ်လို့ဒေသခံတွေပြောပေမဲ့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိသလိုVOA အနေနဲ့အသေးစားအတည်ပြုနိုင်ခြင်းလည်းမရှိသေးပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအကြမ်းဖက်ဖြစ်ခတ်မှုအတွင်းတေဆုံးသူ980ကျော်ရှိပြီးလူပေါင်း3900နီးပါးအဖမ်းဆီးခံရတယ်လို့ AAPP အဖွဲ့ကပြုစုတဲ့စာရင်းမှာဖော်ပြပါတယ်။ဒါပေမဲ့ဒီစာရင်းဟာချက်ကားပြောဆိုခြင်းမှဖြစ်တယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ခင်ဗျာ။